အဲ့ဒါကတော့နမေတော်ဆိုင်ဆရာကြီးချီဦးမျိုးကရတာရှိတော့အမှုပညာများစာပေဟောပြောပွဲတစ်ခုမှာဆိုင်ဆရာမကြီးဒေါက်ခင်မျိုးချင်းနဲ့ပတ်သက်လို့ကိုလိုနီခေတ်ကကိုနိုင်ငံမှာတိုင်းတစ်ပါးဖိနှိပ်ခံနေရတာကိုနိုင်ငံတကာသိအောင်ကြိုးပမ်းခဲ့တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာကိုပြန်လည်ကောက်လှုပ်တင်ပြထားတာဖြစ်ပါတယ်။ဆရာချီဦးမျိုးရည်ညွှန်းတဲ့ဒေါက်ခင်မျိုးချင်းကဒေသူပါလေ။ကွယ်လွန်နေပြီဖြစ်တဲ့ဆိုင်ဆရာကြီးချီမူဦးတောင်သူမကွယ်လွန်မီ VOA ကိုပြောပြခဲ့တာက
ဒေါက်ခင်မျိုးချင်းကတထောက်တုံးလာပြီရေတော်ဘုံတုံးကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝင်လာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်တထောက်တုံးလာပြီရေတော်ဘုံဆိုတာကတော့6ရင်းနှင်းကြီးမှာ VOC လို့သမားတွေကနိုင်ငံခြားကအရေးရှိတွေကိုမကျေနပ်တာကြောင့်ပြန်လည်ပိတ်မောက်တဲ့အဲ့ဒီပိတ်မောက်ပွဲကြီးရဲ့ဟာသမားကြီးရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်။အဲဒီတော့ကရေနံကြီးရဲ့လူကမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကလူကမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်။အဲဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတတတာပါဝင်နေလို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာကျေကွန်ကွန်တော်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးတို့ဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကလက်ရှိ90ပြည်နာအုပ်ချုပ်ရေးဖြစ်တဲ့1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ပြည်ပြည်သားသားပယ်ချပါတယ်။ကိုမဲကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်အဲ့ဒီစီဝေးဟာပါပဲမြန်မာပြည်လူ့လယ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်အဲ့ဒီတော့ဖွဲ့စည်းတော့ငါခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်ငါခင်များကအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများအပြားရေးပါတယ်ဒီတို့ကြားနဲ့ကြီးပွားရေးမဂ္ဂင်းတုတ်တရေးကြားနဲ့စနေတဲ့ကလေးကြားနဲ့စတဲ့စားကောင်းနေမှာသူကဆောင်းမရေးတဲ့အခါမှာ အညိုရဲ့အရှူရဲ့အကွက်စိတ်ပင်ဒီအကြီးလေးဝေးပြီးမြန်မာထိုင်းနိုင်ငံရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ်။အဲဒီတော့ကနဲ့ခင်မျိုးချင်းရဲ့ဆောင်းပါးတွေကလူကြောက်များခဲ့ပါလေ။
မြန်မာဆိုရှယ်မီဒီယာနဲ့ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချင်းရဲ့သူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလာကလေကျမကြီးဒေါက်ခင်မျိုးချီရဲ့ကလောင်ဆွေရင်နဲ့ပတ်သက်လို့ပြောပြတာကတော့
မကြီးဒေါက်ခင်မျိုးချီဟာသတင်းစာသမားကောင်းစာရင်းဆရာကောင်းဖြစ်ုံနဲ့မကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထူးစံမှုသာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဒီကိစ္စလေအကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတူတူနဲ့လူရင်းအတိုင်းကိုရဲရဲဟုဝေဖန်တတ်ဆုံးမတွင်တင်တတ်ပါလေ။မာကြီးရဲ့ဝေဖန်ချက်ချင်းမြင့်ချက်များဟာမှန်ကန်တိကျချိမိလွန်းလို့အများကပြန်လဲချေပစောတကတက်နိုင်ဖို့အတော်ခရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချီရေးသားခဲ့တဲ့စာပေတွေကပါပြီးပါလေ။ဒီမှာစာပေလိလာလိုက်စားသူသူတေသူဥအောင်စောဦးကပြောပြခဲ့တာကတော့
ကျွန်မကြီးရေးခဲ့တဲ့စာအုပ်တည်းဟာပြည်သူလူထုကိုအလုပ်ကျူးတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူဖြစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့ဒေတာကိုလည်းရှိရဖြစ်ပါသူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့အားမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်တောင်ကျိုးဆိုတဲ့အားမျိုးကြီးစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေရေးသားခဲ့တာဖြစ်ပါတယ
်။ရာစုဝင်တောက်ဖြစ်တဲ့အဖဦးတော်အမိဒေါ်တန်းတင်ငွေချင်း9ရောင်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချေဟာတရင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။1983ခုမလမှာတော့လူလိုက်ရေးမော်ကူဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆီယမာကြီးဒေါက်ခင်မျိုးချီဟာ1955ခုမေလတည့်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားကြီးကြာရောက်တဲ့မေလတည့်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချီရဲ့မွေးနေ့မှာကဗျာဆရာမောင်စောရီကဂုဏ်ပြုတဲ့အနေနဲ့အမိဖြစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကပြကိုဦးအောင်စိုးကကြံလေရွပြရမှာတော့
နွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာကိုကလောင်ဓာရင်နဲ့မိတုတ်ကိုကင်ငါဖွားရော့တဲ့ဖွားစီနဲ့တိတ်တိတ်တုံအောင်ချောမောင်ခေါ်တဲ့ကွင်းမှာလဲဂေါ်ရရီဇော်မာလို့သရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ကိုကြုံရတဲ့မုံတိုင်းသန်းအကျွတ်သန်းအထမှာလဲရမ်းမကွဆူသူပါလို့မန်းအမရစီမှာသန်းတကမလီစူမကွာနှွဲသလူပစူစရာဆူလူတကာတဲ့ကဲပီလီရဲခဲ့တဲ့သမိုင
်းကြပြာကြီးအတူချုပ်နှစ်တန်ရကိုလေဥအောင်စောဦးက
မေတရမှာမွေးလာခဲ့တာဖြစ်တယ်မေလတရဆိုတာကလည်းကမ္ဘာလူသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခံနေဘက်ကနေဖိနိတဲ့လူကန်းသားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆံမိုင်းဒေါက်ခင်မျိုးချစ်ကအဲ့ဒီလိုဖိနိတဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တွေကိုလည်းကမ္ဘာမှာတိတ်တိတ်တုံတဲ့နေ့မျက်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘိုးအောင်ကျော်ကြာသွားတဲ့ခေတ်မှာလည်းကိုရပလိတ်တရနေလက်ကင်တုံးနေရိုက်လို့လက်နဲ့ပဲတဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကចောင်းသူတယောက်အနေနဲ့တတိရှိတော်နဲ့ပေါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုသန်းအကျွတ်သန်းအထမှလည်းဆိုတာကတော့ဂျပန်တော်လှန်ရေးကြီးတော်ပြီးတော့မှနေသူရင်ခစ်ပေါ်လေဘ ෝජ ုအောင်ဆန်းနဲ့တခင်တန်းဆုံးတို့ညီညွတ်ခဲ့တဲ့အတွက်သန်းနဲ့သန်းခစ်မှတော့လည်းဒီဘောနိုင်ငံရေးထုတ်ရှားမှုတွေကဒေါက်ခင်မျိုးချစ်တက်တက်ကြွကြွပေါဝင်ထုတ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
You can think of me as a broken, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not an obstacle any longer, 'cause you deepen the conviction in my soul. Oh yes, I want what it will be for.